မြန်မာနိုင်ငံမှာဆက်ရနာတည်မှုစန့်ကျင်ရေးဒီကနေ့ဆန္ဒပြကြတဲ့အထက်ကရန်ကုန်မြို့နယ်မန္တလေးမှာဆန္ဒပြသူတချို့ဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်မှာ၄ယောက်မန္တလေးမှာ၃ယောက်အဖမ်းခံခဲ့ရတာပါ။တခါရန်ကုန်မြို့တာမွေမြို့နယ်ကအုပ်ချုပ်ရေးမှူးတယောက်တင်တဲ့ပြစ်တက်ခံခဲ့ရပါတယ်။အခုလိုအဖမ်းဆီးအပြစ်ခံတဲ့နိုင်ငံတော်ဝန်ကဆန္ဒပြဝယ်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြပါမယ်ခင်ဗျာ။
ရန်ကုန်မြို့မှာအခြေအနေပေတိုင်းဆက်ရနာရှင်ဆန့်ကျင်ရေးဆန္ဒပြနေကြတဲ့လူငယ်အုပ်စုတွေကလှိုင်မြို့နယ်ဘရင်တော်လမ်းမပေါ်မှာဆန္ဒပြခဲ့ကြသူတွေဒီကနေ့ဖြိုခွဲခံခဲ့ရပါတယ်။စတင်ချီတက်ပြီးတော့မကြာခင်မှာကိုပဲဖြိုခွဲခံခဲ့ရတာဖြစ်ပါတယ်။ဆန္ဒပြလူငယ်အနည်းဆုံး၄ယောက်ဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြအဖွဲ့မှပါဝင်သူလူငယ်တစ်ယောက်က VOA ကိုပြောပြပါတယ်
။မနေ့၈ :00 ငါးရက်ဆိုရင်ရိတ်စာမဲဆိုပြီးအပေါလုံးအယုံပုံစံပြောင်းပြီးကိုလိုအပေါလုံးနေနေကြတဲ့အချိန်မှာဆိုတော့ဗာလဲဆိုတော့တကားလေးဒီရှေ့ကနေဖြတ်သွားတယ်ဖြတ်သွားပြီးတော့လမ်းထိပ်တိုင်းမှာရေဟိုကိုကြီးတို့ပုံစံအောင်တွေ့သွားပြီးတော့လမ်းထိပ်တိုင်းမှာရေတောင်းစီလာချောက်သွားတယ်ရေတောင်းစီလာချောက်သွားတယ်လာချောက်သွားပြီးတော့သူတို့ကအခုကိုကြီးတို့တပိတ်စလဲထွက်လာတော့ကောစထွက်တာနဲ့သူတို့ရေတောင်းစထွက်ပြီးတော့ကိုကြီးတို့ခြေလမ်းလေး၁၀လမ်း၅လမ်းလောက်ပဲလမ်းရသေးတယ်ခြေလမ်း၁၀လမ်း၅လမ်းလောက်ပဲလမ်းရသေးတယ်အနေထားတစ်ခုမှာသူတို့ကဘာဆိုတော့နောက်ကနေပြီးတော့ပြေးလိုက်တာအဲဒါကတော့ uniform နဲ့ပေါ့နော်ပြေးလိုက်တာပြေးလိုက်တဲ့အချိန်မှာကိုကြီးတို့အကုန်လုံးအဖွဲ့အကုန်လုံးလွတ်တယ်လွတ်လိုက်တဲ့အချိန်မှာအဲ့မှာကလေးအဲ့ကလေးလေးရောက်လာကြတော့သူတို့ကမဘန်းလောက်ပါဘူးဆိုရင်အနေသားနဲ့အလွတ်ဆိုင်ဆိုင်မှာရှောင်နေတဲ့အနေသားတစ်ခုမှာအဲ့အချိန်မှာဝယ်အရွက်ဝင်နဲ့ပြီးစောတီလို့ပဲပြောမှာပြီးစောတီတွေပေါ့အရွက်ဝင်နဲ့ပြီးစောတီတွေကအဲ့ကလေးလေးရောက်ကိုပုံဆွဲပြီးဆော့ကောဆွဲခေါ်ပြီးဖမ်းသွားတာသူလောစတော့လိုက်စုံစမ်းနေအဲ့ဒါကတော့သူတို့ရဲစခန်းမှာပဲထားတယ်လူလေပြောတယ်ဟိုညနေဆိုရင်တော့၄ :00 လောက်ဆိုရင်တော့သူတို့စကြောပြီးပုံမယ်လို့ကြားတယ်
သူပြောတဲ့အထက်ကပြူစောတီဆိုတာကတော့စစ်ကောင်စီကိုလိုလားတဲ့အဖွဲ့ကိုပြောတာဖြစ်ပါတယ်။မန္တလေးမှာလည်းဒီကနေ့နေ့လယ်ပိုင်းမှာထွက်တဲ့အောင်ပင်လယ်ပင်မတပိတ်စစ်ကြောင်းလူစုခွဲတဲ့အချိန်မှာတော့စစ်ကောင်စီတပ်တွေကဖြိုခွဲခဲ့တဲ့အတွက်၃ဦးထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်မြို့တောင်မွေမြို့နယ်ကြောင်မြောင်းသတိပဋ္ဌာန်လမ်းမှာတော့ကြောက်ကွက်တဲ့ရက်ကွက်အုပ်ချုပ်ရေးမှူးအမျိုးသမီးတဦးသူ့ရဲ့ဦးခေါင်းကိုတနက်နဲ့ပစ်တက်ခံခဲ့ရပါတယ်။မနေ့စနေရီလောက်ကအုတ်ချုပ်ရည်မှုတော်ဆိုးဆိုးလွင်သူ့ရဲ့ကားထဲမှာထိုင်နေတဲ့အချိန်မှာတနက်နေ့အနီးကပ်ပစ်ခံခဲ့ရတာပါဒါကသူ့လက်ချက်ဖြစ်ပါတယ်လို့ပြည်သူ့ကာကွယ်ရေး PDF အဖွဲ့ဝင်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်နေ့စဉ်သူ့ရဲ့သွာလာမှုပုံစံတွေကိုစောင့်ကြည့်လုပ်ကြံခဲ့တယ်လို့ပြောပါတယ်အခုဆိုရင်တော့ရန်ကုန်မြို့မှာဒေါ်ဆိုးဆိုးလွင်မှာအပါဆိုလို့ရှိရင်အုတ်ချုပ်ရည်မှုအနည်းဆုံး၄ဦးထက်မနည်းအသက်ခံခဲ့ရပြီဖြစ်ပါတယ်တာကေတာမြို့နယ်ကအုတ်ချုပ်ရည်မှုတူဓာတ်ထိုးအသက်ခံခဲ့ရတယ်လို့လှိုင်းသာယာမြို့နယ်မှာလည်းအုတ်ချုပ်ရည်မှုတူဓာတ်ထိုးခံခဲ့ရပါတယ်။လမ်းမတော်မြို့နယ်အမှတ်3ရပ်ကွက်အုတ်ချုပ်ရည်မှုတယောက်လည်းမေလတုန်းကဥကောင်းကိုတနက်နေ့ပြစ်တက်ခံခဲ့ရပါတယ်။အဲ့ဒီတပ်ဖြတ်မှုတွေဘသူကဘလို့လုပ်နေတယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။တခါရန်ကုန်မြို့မှာပဲပြည်လန်းအင်းရကံပေါင်း၈အပါဝင်ဘုံသေးစားပောက်ကွဲမှုတချို့ဖြစ်ခဲ့ပါတယ်။ဆေးရနာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုတွေကတော့တခြားနယ်မြို့တွေမှာလည်းဒီကနေ့ရှိခဲ့ပါတယ်။ဒီကနေ့ဒဝဲမြို့ဆန္ဒပြသူတွေကဈေးတွေထဲမှာလှည့်လည်ဟောပြောခဲ့ပါတယ်။ဒဝဲမြို့ကရက်ကွက်နှစ်ခုမှာလည်းလုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာရန်တွေချိတ်ဆွဲပြီးဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်
။စကြောင်းချီတက်တဲ့ပုံစံတွေကတော့ဒီနေ့ဈေးတွေမှာဟောပြောမှုတွေလုပ်တယ်။ပြီးတော့လုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာပြားဆိုင်ဖို့ခိုင်ဆောင်ပြီးတော့ဒီဆန္ဒပေါ်ထွန်းမှုတွေလုပ်တယ်။ဒီနေ့ဒဝဲမြို့ပေါ်မှာဒီပုံမရက်ွက်နဲ့ချစားပြေရက်ွက်ကိုပိတ်ထားတဲ့ဒီစစ်ကောင်စီကနေပြီးတော့ဒီရက်ွက်တွေကိုရက်ွက်ဝင်ထွက်အဓိကလမ်းမကြီးတွေကိုတန်းကျိုးတွေနဲ့ကာပြီးတော့ပိတ်ထားတဲ့ဟာတွေရှိတယ်လေတရားတွေကိုတော်တော်များများသူကဝင်ပေါက်ထွက်ပေါက်ဖြစ်တဲ့တရားတွေကိုအကုန်လုံးပိတ်လိုက်တယ်တန်းကျိုးတွေနဲ့ပိတ်ထားတယ်အဲ့ဒီတရားပိတ်ထားတဲ့နေရာမှာဒီနေ့လောကအုပ်ချုပ်ခွင့်မရစေရဆိုတော့ဒီစိုင်းဘုတ်ချိတ်ကြပြီးတော့အစေးမီတွေနဲ့ပျံနာတွေအဲ့ဒါမျိုးတွေလုပ်တယ်ဒီနေ့
တဝဲမျိုးရဲ့ရက်ကွက်တချို့မှာတော့စစ်ကောင်စီတပ်ကလာရောက်တက်ဆွဲပြီးတော့ညဘက်မှာလည်းတနက်နေ့ပြစ်ဖောက်တာတွေလုပ်နေတာကြောင့်အဲ့ဒီအနီးနားမှာနေကြတဲ့ဒေသခံတချို့ရှောင်တိတ်နေရပါတယ်ဆန္ဒပြပွဲတွေကိုရတဲ့ပုံစံနဲ့ဆက်ပြီးတော့လုပ်နေကြတဲ့ဖားကန့်ကလေးရင်းမပင်လောင်းလုံးပါဝင်ညာဦးမုံရွာနဲ့လက်ပောင်းတောင်ဒေသတွေမှာလည်းဆရာနာရှင်ဆန့်ကျင်သပိတ်မောက်လှုပ်ရှားမှုတွေဒီကနေ့ဆက်လုပ်ခဲ့ကြပါတယ်ရှင်
။မဆုမွန်ပြောပြပေးခဲ့တာပါခင်ဗျာ။